နောက်ဆုံးအခြေအနေထိုင်းနိုင်ငံရေးပြဿနာရဲ့နောက်ဆုံးအခြေအနေဘယ်လိုရှိလဲဆိုတာကိုကျွန်တော်သတင်းထောက်ကြီးကိုကြော်ထင်အကျဉ်းချုပ်ပြောပြပါခင်ဗျာ
။ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကပြစ်ခတ်မှုတွေပြီးမှာတော့အခုနောက်ဆုံးအခြေအနေမှာဆိုလို့ရှိရင်နှစ်ဖက်စလုံးကတော့ပေါ့လေဒီပြစ်ခတ်မှုကိုဒါစစ်တပ်ကစပြီးဖြစ်တယ်စစ်တပ်ကလည်းပေါ့နော်ဒီအစိုးရကလည်းဒီအလီရီကစပြီးဖြစ်တယ်ဆိုတော့ပေါ့လေဒီကဲစလုံးကဆွဆွချက်လည်းရှိပါတယ်ဆရာကြီး။
အခုလောလောဆယ်မှာတော့ဆနပြပွဲတွေတင်မှမှုအခြေအနေတွေပေါ်ရသွားပြီလို့ဆိုနိုင်ပါသလ
ားအခုလက်ရှိအခြေအနေမှာပေါ်ရသွားပြီလို့ပြောလို့မရဘူးဆရာကြီးဒီနေ့လေသူတို့ကအဲ့လိုမျိုးပေါ့လေလမ်းမပေါ်မှာထွက်ပြီးတော့ပုံစံတမျိုးမျိုးနဲ့ဆက်ပြီးတော့ဆနပြမယ်ဆိုတော့သူတို့ကလေတန်နေလေသူတို့ပြောဆိုထားတယ်လေကြားနေရပါတယ်ဆရာ
ဒီအနည်းအောင်ဆနပြသမားတွေဘက်ကတော့ဝန်ကြီးချုပ်ကိုနှုတ်ထွက်ပေးဖို့ရွေးကောက်ဝဲကျင်းပါမယ့်အချိန်ကိုအစ6လ6လတောင်လက်မခံတော့ဘူးတဖြည်းဖြည်းပို့ပြီးတင်းကြပ်ပြီးတောင်းဆိုလာတယ်ဆိုတော့သူတို့ဘက်ကအနိုင်ရတော့မယ်လို့ဆိုရက်အထင်များရောက်နေကြလို့များလားကိုကျော်လင်းဦးပဲလို့သဘောပါပါခင်ဗျာ
အခုကပါပြီးခဲ့တဲ့ဒီစနေနေ့ကဖြစ်တဲ့ပြစ်ခတ်မှုကြောင့်ဒီအညီတွေကတော်တော်အတက်လာတော့အမှန်ပဲဗျာအခုကတော့လေဆက်ကကြတော့သူတို့ကတော့သူတို့အောင်မနီးပြီလို့ဒီနေ့ဒီတော့ပြောနေတာပါပဲအဲ့ဒါမဲ့တစ်ဖက်မှာလည်းဒီအစိုးရဘက်ကတော့ကျွန်တော်ထင်တယ်အဲ့လောက်လွယ်လွယ်နဲ့တော့ရှော့ပေးလိုက်မယ်တော့မထင်ဘူးအခုသူတို့ဘက်ကစဉ်းစားနေတယ်စဉ်းစားပုံကတော့ဟိုအရင်နှုတ်ကအတိုင်းပေါ့လေဆွဲစည်းပုံအချိန်တိုင်းအရင်ပြင်မယ်ပြီးမှလွတ်တော်ဖြစ်မယ်ပေါ့ဒါပေမဲ့ကိုးလာတော့မကြတော့ဘူးအဲ့ဒီတည်းရှော့ဟိုနဲပြီးတော့မှအချိန်သူတို့တွင်းနဲ့သူတို့ဒါကိုဖြစ်အောင်လုပ်မယ်ဆိုတော့တဘောမျိုးကိုတော့အစိုးရဘက်ကပြောနေပါတယ
်ဆိုအစိုးရဘက်ကတော့နည်းနည်းတော့ရှော့တဲ့သဘောရှိတယ်ပေါ့ခင်ဗျာ
ဟုတ်ကဲ့ဆိုရဘက်ကတော့အရင်သူတို့ပြောနေတဲ့ယက်တီချက်ကနေတော့နည်းနည်းလေးပြောင်းလဲလာတာတော့မှန်ပါပဲဒါပေမဲ့ဟိုဒါဆိုဒီအနီဆန္ဒပြတဲ့အနီကြီးတောင်းဆိုသလိုတော့ချက်ချင်းပါလီမန်ဖြတ်မဲ့ဟာမျိုးကတော့မရှိသေးပါဘူ
းဆိုတော့စောစောကအပြစ်ခံတဲ့ပတ်သက်ပြီးတော့သူဘက်ကပြစ်တယ်ငါဘက်ကပြစ်တယ်ဆိုတော့အပြန်လှန်ဆွဆွဲမှုတွေရှိတယ်လို့ကုတော်တင်ဆိုပါတယ်ကုတော်တင်သတင်းတစ်ယောက်အနေနဲ့ဘယ်လိုမြင်ပါသလဲဘယ်ဘက်ကစတင်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့ထင်ပါသလဲခင်ဗျအ
ဲပြစ်ခတ်မှုတွေကတော့ဒီစက်တနဲ့အမီတွေနဲ့ထိတ်တိုက်မတွေ့ချင်ပါကြသေးတာကျွန်တော်တို့ဒီတူကြကြူကြပေါ့နော်အစိုးရရုံးနေနောက်တစ်ခုကဆန္ဒပြတဲ့လူဥတည်ကြမှာလေဒီလိုတနက်တည်းမိရာတွေနောက်လက်နက်တွေလည်းအများအများပေါ့လေစစ်တပ်တွေကကြောက်သွားတာတွေနောက်တခြားလူတနက်တွေကလည်းအများကြီးမိတယ်ဆိုတော့ဆန္ဒပြသမားတွေရဲ့လက်ထက်မှာတနက်တည်းရှိနေမယ်လို့တော်တော်များတော့ယုံကြည်ကြပါတယ်ခင်ဗျာဒါပေမဲ့နောက်ဆုံးဒီအစိုးရဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပြောတဲ့စကားထဲမှာတော့စစ်သားတွေသေတဲ့အဲ9ယောက်သေတဲ့စစ်သားတွေကိုတဲ့စစ်တပ်ကြီးစံကခိုင်းစစ်တပ်ကသုံးတဲ့ကြီးစံတွေမဟုတ်ဘဲနဲ့တချို့ကြီးစံတွေက AK-47 လို့ခေါ်တဲ့အဲဗနက်ကြီးစံတွေဖြစ်နေတယ်ပါပါလေတဲ့ဆိုတော့စစ်သားတွေကိုစပြီးတော့ပြစ်တာကတော့အနေရပြစ်တယ်ပေါ့လေသူတို့အစိုးရဘက်ကပြောတာကအနေကလည်းအစိုးရဘက်ကပြစ်လို့ပဲစစ်သားတွေဒီပေါ့သူတို့ပြန်ပြီးတော့ခုခံရတယ်ဆိုတဲ့ပုံစံမျိုးကလည်းပြောတဲ့နေ့လေးနေ့ရှိပါသေးတယ်။နောက်တစ်ခုကဆိုတော့ဘာကိုကျွန်တော်ပြောတယ်လို့ပဲဟိုဟာကဒီအစိုးရဘက်ကပြောင်းလဲလာနိုင်တဲ့အနေအထားရှိသလားဆိုတော့အဓိကတော့အစိုးရညွန်ပေါင်းအစိုးရဖြစ်နေတဲ့ခါကျတော့အဲညွန်ပေါင်းအစိုးရရဲ့ခိုင်မာမှုပေါ်မှာအဓိကမူတည်ပါတယ်ခင်ဗျာအဲညွန်ပေါင်းတွေမှာမခိုင်မာဘူးဆိုလို့ရှိရင်ဒီအစိုးရကဟိုအချိန်မီပေါ့လေဆန္ဒပြသမားတွေတောင်းဆိုတဲ့အတိုင်းသို့ပေါ်တော့မှသူတို့ရဲ့ဆုံးဖြတ်ချက်ကပြောင်းလဲသွားနိုင်တဲ့အနေအထားရှိပါတယ်ညွန်ပေါင်းခိုင်ခိုင်မာရှိနေပြီဆိုလို့ရှိရင်တော့ဒါသူတို့သောသောပိုင်းကတင်းခိုင်ထားတဲ့အနေအထားတော့အစိုးရဘက်ကနေပြီးတော့ပေါ့ပေါ့နော်ထိမ့်ထိမ့်နဲ့ကြိုက်ပြနိုင်လို့ထင်ပါတယ်ခင်ဗျာ
ဆိုတော့ကိုကျော်လင်းဦးရဲ့အဲ့ညွန်ပေါင်းတွေကလည်းပါတီတချို့ကအနီရောင်ဆန္ဒပြသမားတွေတောင်းဆိုရဲအထိမဟုတ်ရင်တောင်မှရွေးကောက်ပွဲကိုစောစီးလုပ်ပေးသင့်တယ်ဆိုတဲ့လေသံတွေပြစ်လာတာလည်းကြားရတယ်။တခါဘိုလ်ချုပ်ကြီးအနုဖုံကလည်းဒါရွေးကောက်ပွဲစောစောကျင်းပပေးခြင်းအပြင်ပြဿနာပြေလည်လိမ့်မယ်ထင်တယ်လို့သတင်းထုတ်တွေပြောတာကြားရပါတယ်။ဆိုတော့ဒီဝန်ကြီးချုပ်အဘိစစ်တယောက်တည်းကိုကြည့်မယ်ဆိုရင်သူ့ဘက်မှညွန်ပေါင်းတွေလည်းခွဲထွက်မဲ့သဘောစစ်တပ်ရဲ့ထောက်ခံမှုနဲ့ဆုံညုံမဲ့သဘောမြင်တွေ့ရပါလား။
ကျွန်တော်မြင်တာကပြောတယ်လို့ပေါ့လေကိုလာတော့မကြောက်ဘူးဒီတဲ့စောစောဟိုအဲပါလီမန်ဖြတ်ပေးမယ်လို့ပြောတာကပြောတဲ့ညွန်မောင်းတွေရဲ့ဖိအားကြောင့်အဓိကပါလိမ့်မယ်လို့ထင်ပါတယ်ဆိုတော့ဟိုအဓိကကသူကညွန်မောင်းတွေကဖွဲ့စည်းပုံခြေခံဥပဒေကိုပြင်းညင်ပါတယ်ဘာလို့လဲဆိုတော့အခုဖွဲ့စည်းပုံခြေခံဥပဒေကဒီအာဏာသိမ်းတဲ့စစ်ဘုတ်ချုပ်ကြီးတွေလက်ထက်တုန်းကရေးခဲ့တဲ့ခြေခံဥပဒေဖြစ်တဲ့အပြင်နိုင်ငံသမားတွေတင်းကျပ်တဲ့စီရင်စည်းကမ်းတွေအဲ့ဒီထဲမှာရှိပါတယ်အဲသူတို့ပြည်ဒီပါတီဖြတ်သိမ်းရမယ်ဆိုလို့ရှိရင်ပါတီကောင်းဆောင်တွေအဲဒီနိုင်ငံလုံးခွင့်ပိတ်တာတော့ဘာလို့ကိစ္စမျိုးတွေဟာဒီအခုညွန်မောင်းဆိုဒီကဒီညွန်မောင်းထဲမှာပါတဲ့ပါတီလေးတွေတော်တော်များများရဲ့အရင်ကောင်းဆောင်ဟောင်းနေရလဲခံနေရတဲ့ကိစ္စဆိုတဲ့ခါကျတော့သူတို့ကဒါကိုပြင်းညင်ပါတယ်ဆိုတော့ပြင်းညင်တဲ့ခါကျတော့ဟိုဒါကိုအဓိကပေါ့လေဒီသူတို့လက်ချက်မှာသူတို့ဆိုရဖြစ်နေတော့မှပြင်းနိုင်အောင်လို့ကြိုးစားနေတဲ့သဘောတော့ရှိပါတယ် ဟိုအဲ့ဒီပေါ်မှာကိုကဒီမိုကရက်နဲ့အဲသူတို့ဒီသဘောတူညီချက်ဘယ်လိုယူမလဲဆိုတဲ့အပေါ်မှာဝယ်ဆောင်ကြည့်ရမှာပေါ့လေ
ထိုင်းနိုင်ငံရေးကိုစောင့်ကြည့်လေ့လာတဲ့ပညာရှင်တွေကထိုင်းနိုင်ငံမှာဘယင်းဟာနိုင်ငံရေးတည်ငြိမ်အောင်လုပ်ပေးတဲ့အဓိကအချက်တရဖြစ်တယ်လို့ဆိုပါတယ်အခုလိုမတည်ငြိမ်ဖြစ်နေတဲ့အခါအခုမှဘယင်းစီကပြောသံဆိုသံတစ်ခုမှမကြပါဘူးဘယင်းမဟုတ်တော့မှဘယင်းရဲ့အကြံပေးကောင်စီ private counsel ကပြောကြကြလဲတစုံတရာမကြပါဘူးအဲ့ဒီချက်ကဘယ်လိုဖြစ်တယ်လဲဆိုတာကိုကျော်နေဦးသုံးသပ်နိုင်တယ်လို့ပြောပြပါခင်ဗျာ
အာဘယင်းကဒီနေ့ချီတော့တရားဝင်ဘာမှတော့မပြောသေးပါဘူးဒီလိုပဲဘယင်းရဲ့အတိုင်းအမြင်ဖွဲ့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးခဲ့တဲ့ဒီစနေနေ့ကဖြစ်တဲ့တိကျမှုနဲ့ပတ်သက်ပြီးတော့မှဘာမှမပြောသေးပါဘူးဒါပေမဲ့ဒီတိကျမှုအတွင်းမှာတည်သွားတဲ့ဘုံကြီးတယောက်ရှိပါတယ်သူတို့ရဲ့ဒီဘယင်းတက်မှာကဆိုတော့အတူတည်သွားတဲ့ဒီဘုံကြီးရဲ့ဒီအတုပခန်းတော်တော့ဘယင်းမာကြီးနဲ့သူ့ရဲ့သားဒီအရှင်မင်းသားကိုလည်းတက်ပြီးတော့မှဒီဟိုခန္ဓာချင်းမြင့်တဲ့ပုံစံမျိုးတော့ကျွန်တော် TV တွေမှာတွေ့နေရပါတယ်ဆိုတဲ့အခါကျတော့ဟိုအခုကကျွန်တော်တို့ဒီပြီးခဲ့တဲ့ PAD ဆန္ဒပြပွဲတွေတုန်းကဝါရံဝဲဆန္ဒပြပွဲတွေတုန်းကဒီလိုပဲလက်မောက်ထွက်ဆန္ဒပြတဲ့ဒီဆန္ဒပြသူတဲ့မျိုးသမီးလေးတယောက်ပေသွားတော့လေအလားတူပဲဒီဒီမာကြီးကနေထွက်ပြီးတော့မှဒီအတုပခန္ဓာမှာချင်းမြင့်တာမျိုးတွေရှိတယ်ဆိုတဲ့အခါကျတော့ဒါတွေကဟိုသူတို့ဘာမှဘယင်းအတိုင်းဝိုင်းကဘာမှထုတ်ဖို့မပြောပေမဲ့ဒါဟာဒီသူတို့မပြောတဲ့အချက်လက်တွေပေါ့လေဟိုသဘောမျိုးတော့ကျွန်တော်တို့ယူဆနေရပါတယ်သူတို့ဘယင်းကြီးရဲ့ဘယင်းအတိုင်းဝိုင်းရဲ့သဘောထားတွေကဘယ်ဘက်မှာရှိနေလဲဆိုတဲ့ဟာကိုလေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဖွဲ့စည်းပုံဆိုင်ရာတရားရုံး Constitutional Court ဖွဲ့စည်းပုံဆိုင်ရာတရားရုံးဟာအခုအခါမှာမှအပစ်စစ်တွေရဲ့နိုင်ငံရေးပါတီဟာဒါသမားမှုပြုလုပ်ခဲ့တဲ့အတွက်ပါတီဖြစ်သင်းရမယ်လို့ဆုံးဖြတ်ရကြပါတယ်အစောကဒီတရားရုံးဘာလုပ်နေသလဲအရင်နှုန်းကကဒီအမှုကိုသူတို့ဘာကြောင့်မဖော်ထုတ်ခဲ့ဘူးလို့ထင်ပါလဲကိုကျော်ထင
်အရင်နှုန်းကလေဒီအမှုကိုတော့သူတို့ပြောပါတယ်ဆရာအဲ့ဒီဒီ Time Right Time Party ပေါ့လေအဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင် Front Time Party ပေါ့နော်ဒီအနေနဲ့ကြောထောင်းနေကြတဲ့ပါတီကဒီကိစ္စကိုအချိန်ချင်းခောက်ပြခဲ့တဲ့ဟာတွေရှိပါတယ်ဒါနဲ့ဟောပေါ့နော်ဒီဖွဲ့စည်းပုံဆိုင်ရာတရားရုံးကနေပြီးတော့ပေါ့လေဒီဟာနဲ့ပတ်သက်လို့ပြည်သူစုစားဆုံးဖြတ်ချက်တော့မရှိသေးပါဘူးခင်ဗျာဟိုဆိုတော့ဒီဖွဲ့စည်းပုံဆိုင်ရာတရားရုံးနဲ့ဆိုင်ပြီးဖွဲ့စည်းပုံဆိုင်ရာတရားရုံးရောနောက်တော့ကျွန်တော်ဒီရွေးကောက်ပွဲကော်မရှင်ပေါ့လေ election commission EC အဖွဲ့ကရောဟိုဆိုတော့ဘိုင်းလုံးကဆိုလို့ရှိရင်အဝါဒီသုံးပါဆိုလို့ရှိရင်ဘာပြောလို့ဆိုတော့ EC ကဒီကျွန်တော်တို့ဒီအနီးရဲ့ဘက်ပေါ့နော်ဒီ Front Line Party Front Line Party ဒီလူတွေကိုထောက်ခံတဲ့လူတွေနဲ့ဖွဲ့စည်းထားတယ်ဆိုပြီးတော့အဲ့ EC တခုလုံးကိုဖျက်သိမ်းလိုက်ရတဲ့အစီအလာလေးရှိခဲ့ပါတယ်ဆိုတော့နောက်ပိုင်းမှာကြာတော့ခု EC ကအပြစ်ပြန်ဖြစ်လာတယ်ပြန်ဖြစ်လာပြီးတော့ဒီကဟိုပေါ့နော်ဒီဒီလမ်းမပေါ်ထွက်ပြီးဆန္ဒပြလာတယ်အဲ့ခါကြာတော့လေဘလို့ခေါ်မလဲဆိုတော့ဒီ EC ရဲ့ဆုံးဖြတ်ချက်ကပေါ့နော်ခံထိုင်မှုမှမရှိဘူးဆိုပြီးတော့အနည်းငယ်ဆန္ဒပြသမားတွေကအဲ့ဒီကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ရုံးကိုတွားပြီးတော့ဆန္ဒပြတာတို့ပြရားပေးတာတို့ပေါ့လေဝင်ရောက်သိမ်းပိုက်မယ်ဆိုတာတို့ဒီအချက်တွေလည်းတော်တော်များများလုတ်ခဲ့ကြပါတယ်အခုကတော့တော်တော်အနည်းငယ်ဆန္ဒပြသမားတွေရဲ့လှုပ်ရှားမှုကကြီးကြီးပြင်းပြင်းထွက်လာတဲ့အခါမှာဒီ election committee ပေါ့လေ EC ကဒီကျွန်တော်ရွေးကောက်ပွဲကော်မရှင်ကလည်းတော်တော်လေးငြိမ်နေနိုင်တဲ့အနေအထားတစ်ခုတော့ဖြစ်လာနေတူပါတယ
်ဟုတ်ကဲ့အခုအပစီအစိုးရကိုအနည်းငယ်ဆန္ဒပြသမားတွေပြရားပေးလို့မြန်မြန်ဆန်ဆန်ရွေးကောက်ပွဲလုပ်ပြီးသူထွက်သွားရတယ်ဆို၎င်းသူဟာပြုတ်ပြသွားရတယ်ဆို၎င်းဖြစ်ခဲ့တယ်ဆိုပါတော့အဲဆိုတော့ဒီအနီရောင်လူလာတဲ့အစိုးရတကြော့တက်လာမယ်ဆိုရင်အဝါရောင်ဝတ်တွေကရောညင်ညင်တက်တက်နေမလားသူတို့ကရောထပ်ပြီးတော့အစိုးရကိုအဲ့လိုပဲဖိအားပေးအကြက်ကန်နေဖြစ်မလာနိုင်ဘူးလားဒီလိုဆိုရင်ထိုင်းနိုင်ငံရေးဟာအနီတလက်အဝါတလက်စီအပြန်လှန်ဖိအားပေးနေတဲ့နိုင်ငံရေးမျိုးဖြစ်ပြီးတော့အများအားဒီလိုသံတရားလည်နေတော့မလားခင်ဗျာ
ဖြစ်လာနိုင်ကြတော့အကြောင်းတွေအများကြီးရှိပါတယ်အခုလိုဒီလမ်းမပေါ်တက်ပြီးတော့ဆန္ဒပြနေရတဲ့ဒီဆန္ဒပြနေရတာတွေကဒီနိုင်ငံရေးပဋိပက္ခတွေကဟိုပါတော့တည်တည်လေးလေးမြန်ကျေးဆိုင်ထိုင်ပြီးတော့ဟိုဖြစ်ချင်းရမတိကြလည်းဖြစ်ပါတယ်စိတ်ချင်းလေးချင်းနဲ့ဆိုတော့နောက်ဆုံးအနည်းငယ်အာဏာရသွားရဆိုရင်တောင်မှဒါအဝါတွေအပါဝင်ပေါ့လေကျွန်တော်တို့တခြားဒီလူလက်တန်းစားတွေကတော့ဒါပြန်ပြီးတော့တကြောတော့ပြန်လာနိုင်ကြအကြောင်းရှိပါတယ်ဘာလို့ဆိုတော့အဲ့ဒီအနည်းငယ်ထဲမှာပါနေတဲ့နိုင်ငံရေးသမားတချို့ညာသားပြီးမစ္စတာတက်ဆင်ပေါ့နော်အဲမစ္စတာတက်ဆင်ကမလိုလားတဲ့အုပ်စုကဒီတော့မှလည်းတအုပ်စုကတက်တက်ချိချိနေတော့ဒီလူပြန်လာမယ်ဒီလူတွေနိုင်ငံရေးထဲမှာပါဝင်ပတ်သက်လာမယ်ထိထိဝဝင်ဆိုလို့ချင်းစောစောပိုင်းတော့ဆရာပြောတဲ့အဲအဝါတွေရဲ့လှုပ်ရှားမှုကတော့ပြန်ဆလာနိုင်ကြရအကြောင်းတွေကတော့ရှိပါတယ်ဆရာဆိုတော့ဒီဟာကြီးကစံပြားလေးနေမလားဆိုတော့လေဟိုဒီဟာကြီးကိုတကြည်လေးချိချင်းဖို့ပေါ့လေဒီပြည်ပခါပေါ့နော်ဒီဟာကိုတကြည်လေးချိချင်းဖို့တော့ဒါနီးလန်းနေတော့ဟိုဒီတော့မှလည်းရှားတော့ရှားနေကြပါလေဟိုညှိနှိုင်းလည်းညှိနှိုင်းနေကြပါလေဆရာစောစောပိုင်းကပြောသလိုပဲဘရင်ခန်အတိုင်းမြန်ခန်ကောင်စီကတော့ဝင်ပြီးတော့မပြောဘူးလားဆိုတော့အနီးရစပြီးတော့ဆန္ဒပြလာကတဲ့ကမစ္စတာသက်ဆင်ကိုထက်ကသူပါတော့လေဆိုတော့ဘင်းခန်အတိုင်းခန်ကောင်စီရဲ့ဥက္ကဋ္ဌပြန်ငတ်နေပြီးတော့ဘိုလ်ချုပ်ကြီးပြန်ငတ်နေပြီးတော့သူအာနာဒီမစ္စတာသက်ဆင်အာနာလက်လို့ဖို့အတွက်
ကျန်စီရတဲ့ထဲမှာသူကအဓိကကြတယ်ဆိုပြီးတော့တိုက်ရိုက်ဆွဆွဲမှုတွေလည်းရှိနေတော့ဒီကိစ္စဟာအနီးရဲလှုပ်ရှားမှုကိစ္စဟာဘယင်းရဲ့အဆိုင်ဝိုင်းဘယင်းနန်းတော်အဆိုင်ဝိုင်းကိုတိုက်ရိုက်ကိုဟိုတွားပြီးတော့ထိခိုက်ဒီမထိခိုက်ရင်တည်းမပါပဲအမှန်မှာတော့အနီးရဲလှုပ်ရှားမှုထဲမှာဆိုလို့ချင်းဒါဘယင်းနန်းတော်အဆိုင်ဝိုင်းကိုလည်းပေါ့လေဟိုအပြစ်ဖို့ပြောဆိုမှုတွေဟိုတိုက် ဲ့အစူအတက်လိုက်ရင်လည်းတစ်ခါဟိုဘက်ကပြန်ဆန္ဒပြဒီလိုနဲ့အပြန်လှန်ဆန္ဒပြဖိအားပေးတဲ့တန်တရားကြီးလည်နေတော့မှလားခင်ဗျာထိုင်မှာ
ဟုတ်ကဲ့ပါအခုကကျွန်တော်မြင်တာကတော့ဝင်းကြီးချုပ်အပြီးစစ်ခဲ့သဘောထားကလည်းဒီတိုင်းပါပဲဆိုတော့ဒီနိုင်ငံပြည်ထနာကိုနိုင်ငံရင်းနှီးနဲ့ဟိုအရင်ဆုံးဖြည့်ဆင်းနေတယ်ပေါ့လေဆိုတော့အခုကဒီသူတို့ဒီအပြီးစစ်တိတ်မကြခင်ကိုလွတ်တော်မဖြတ်သိမ်းပြီးတောင်းဆိုတဲ့အုပ်စုတွေကလည်းအဲ့ရှိနေပါလေအခုကသူတို့ကလည်းသူတို့တန်ငယ်ဆန္ဒပြပွဲတွေရှိနေတယ်ဒါပေမဲ့သူတို့ကတော့ဒေါ်လာတွေတော့ငင်းငင်းငယ်ငယ်ပဲရှိနေပါသေးတယ်ဆိုတဲ့အခါကျတော့ဒီနိုင်ငံကြီးမပြေလည်မှုကတစ်ဖက်နဲ့တစ်ဖက်ကတော့ဟိုရှေ့တိုးလာတဲ့သဘောတော့ရှိနေတယ်အဲ့တော့အဲ့ဒီဟာကိုဘယ်လိုပြေလည်အောင်ဖြေရှင်းနိုင်မလဲဖြေရှင်းနိုင်တဲ့စံအောင်ကဘယ်သူမှရှိမလဲဆိုတာကတော့ဒီထိုင်းနိုင်ငံကြီးကိုဆက်ပြီးတော့မှစောင့်ကြည့်ရမယ်သဘောတော့ရှိနေပါလေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မိကုံကတော့ကိုကျော်ထင်းရှင်ပါထိုင်းနိုင်ငံရေးကိုမြန်မာနိုင်ငံရေးအခြေအနေနဲ့နှိုင်းယှဉ်မယ်ဆိုရင်မြန်မာနိုင်ငံကိစ္စမှာလူပြည်သူကသုံးသပ်ကြရတာဒီမိုကရေစီအင်အားစုနဲ့ဆက်အနာရှင်အစိုးရဒါလိုင်းတစ်ခုကအင်တန်ပြတ်သားတယ်ဒီမိုကရေစီဘက်ကယက်တီချင်းသူများကြတယ်ထိုင်းနိုင်ငံရေးကြတော့ဘယ်လိုပြောမလဲဘယ်ဖွဲ့နဲ့ဘယ်အဖွဲ့ဖြစ်တယ်လဲအဲ့ဒါလူတန်းစားကွာဟာကြောင်ဖြစ်သလားသူတို့မဟုတ်အုပ်စုလိုက်နိုင်ငံရေးအဖြစ်ဖြစ်သလားလူပုဂ္ဂိုလ်ကိုအခြေခံပြီးဖြစ်ရတဲ့နိုင်ငံရေးလားဘယ်လိုမြင်ပါလဲကိုကျော်ထင်း
ဟိုလူပုဂ္ဂိုလ်ကိုအခြေခံပြီးဖြစ်တဲ့နိုင်ငံလို့လည်းပြောလို့ရတယ်လို့ပဲအုပ်စုလိုက်ဖြစ်တဲ့နိုင်ငံလို့လည်းပြောလို့ရပါတယ်ခင်ဗျာ။ဒီဟာကဒီမိုကရေစီအနည်းဒီဘက်ကဆိုလို့ရှိရင်တော့တို့ကဒီမိုကရေစီလိုချင်နေပေါ့လေဒီမိုကရေစီအတွက်တို့တိုက်ပွဲဝင်ကြတယ်ပေါ့နော်။ထိုင်းနိုင်ငံရဲ့အနာဂတ်မှာရှိတဲ့လူငယ်တွေရဲ့အနာဂတ်မျိုးဆက်တွေအတွက်ဒီအနည်းဒီနဲ့တူတူလမ်းမပေါ်ထွက်ကြဆိုပြီးတော့ကြိုးကြော်မှုတွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်မြင်တဲ့အမြင်ကတော့မြန်မာနိုင်ငံလိုပေါ့လေဒီမိုကရေစီရေးနောက်ဒီလူခွင့်ရေးကိုတိုက်ပွဲဝင်တဲ့ပုံစံမျိုးကတော့တေချာမတွေ့ရသေးပါဘူး။ဘာလို့ဆိုတော့ဆန္ဒပြတဲ့အနေထားတွေကလည်းအကြေကြေပြန့်ပြန့်ကြီးပေါ့လေတနိုင်ငံလုံးဆိုင်ပြီးတော့အဲ့လိုမျိုးပေါ့ဒီအခွင့်အရေးပိတ်ပင်တာတွေကိုဒီအခွင့်အရေးကိုရဖို့တိုက်ပွဲဝင်ကြတယ်ဆိုတဲ့ပုံစံမျိုးတစ်ခုတော့အခုလက်ရှိအချိန်ထိတော့မတွေ့ရသေးပါဘူးဆရာကြီ
း။အဲ
ဒါကြောင့်မလို့ထိုင်းနိုင်ငံကအုပ်စုလိုက်တိုက်ပွဲလူတူးချင်းစီရဲ့အကျိုးစီးပွားတဲ့တိုက်ပွဲလို့ပဲကျွန်တော်ပြောချင်ပါတယ်။